အတွက်ထူးခြားဆုံးနည်းပညာသတင်းကြားပေးပြီလားကိုသားညို့ဒိတ်ဒိတ်ကျဲနည်းပညာလုပ်ငန်းကြီး၃ခုပူးပေါင်းလိုက်တဲ့သတင်းလေ
Google ရဲ့ Amazon ရဲ့ Apple ရဲ့ပေါင်းပြီးတော့ Smart Home နည်းပညာဆန်သတ်မှတ်မယ်ဆိုတဲ့သတင်းလာမှဆွမျက်မော
ဟုတ်တယ်ကိုသားညို့ရဲ့အိမ်တွေမှာတကားတော့ဖွင့်တာမိအဖွင့်ပိတ်လောက်တာကနေပြီးတော့အဝေးချော်ဆက်လဲတဲ့အထိဆက်ပစ္စည်းတွေကို Smart Home စနစ်နဲ့ချိတ်ဆက်ပြီးတော့ဗဇက်ကနေအမိန်ပေးလောက်ခိုင်းနေကြတဲ့ခင်မှာစနစ်တွေကွဲမနေအောင်လို့အပြိုင်ကုမ္ပဏီ၃ခုပေါင်းပြီးတော့မှဆန်စနစ်သတ်မှတ်ကြတော့မှလေဒီဇင်ဘာ18ရက်နေ့တော့ကကြေညာတာပါဒီကြေညာချက်အရဆိုလို့ရှိရင် Smart Home ဆက်သွယ်ရေးစနစ်တက2020ခုနှစ်အတွက်ထူးခြားတဲ့ဤပညာရှင်တစ်ခုဖြစ်လာမှသိကြတယ်ရှင့
်မဆုမြတ်မုံပြောသလိုပဲအခုဆိုလို့ရှိရင်အိမ်အတော်များများမှာကအတန်နဲ့ခိုင်းလို့ရတဲ့ Smart Home စနစ်တွေအတော်လေးတုံးလာကြတယ်ကျွန်တော်တို့မှအိမ်မှာဒီ Amazon ရဲ့ Echo ရှိတော့မိုးလေဝသတို့သတင်းတို့ကိုကိုသိကျင်တဲ့အချိန်မှာအလဇာကြီးဒီနေ့မိုးလေဝသဘယ်လိုရှိမလဲပြောပါအောင်ဆိုပြီးတော့လှမ်းလို့မေးလို့ရှိရင်အလဇာကဒီအင်တာနက်ထဲကနေပြီးတော့နောက်ဆုံးအခြေအနေကိုရှာပြီးတော့အတန်နဲ့ချက်ချင်းပြန်ပြောပါတယ်သတင်းဆိုရင်လည်းအဲ့လိုပဲကိုသိကျင်တဲ့အချိန်သူ့ကိုပြောခိုင်းလို့ရှိရင်အဲ့ဒီအချိန်မှာနောက်ဆုံးဖြစ်နေတဲ့သတင်းတွေကိုသိရပါတယ်နောက်တချင်းနားထောင်ကျင်ရင်လည်းအဆင်ပြေတယ်ကိုနားထောင်ကျင်တဲ့တချင်းကိုဖွင့်ပြပါအောင်လို့သူ့ကိုလှမ်းပြီးတော့ခိုင်းလိုက်ရုံပဲတချင်းခွေရှိစရာမလိုဘူးတချင်းဖွင့်ဆက်တက်တက်ရှိစရာမလိုတော့ဘူးလေ
ကိုသားညဦးက Amazon Echo ဆက်သုံးတော့သူ့ရဲ့ Virtual Assistant ဆက်ယုံမှ Alexa နဲ့အဆင်ပြေနေတာပေါ့အဲ့လိုပဲ Google ရဲ့ Home ဆက်သုံးကြသူတွေဆိုရင်လည်း Hey Google လို့စကားကိုစပြီးတော့သူ့ရဲ့ဆက်ယုံမှကိုလှမ်းခိုင်းလို့ရတယ် Apple ရဲ့ HomePod ဆက်သုံးကြတဲ့သူတွေဆိုရင်လည်း Hey Siri လို့ခေါ်ပြီးတော့အမိန်ပေးလိုက်ရုံပဲနောက်အင်တကားစနစ်တို့မိခလုတ်စနစ်တို့အပူအေးချိန်တဲ့စနစ်တို့နဲ့အဲ့ဒီဆက်တွေကိုချိတ်ဆက်ထားတယ်ဆိုလဲတကားဖွင့်လိုက်ပါအောင်မီးဖွင့်လိုက်ပါအောင်အပူချိန်ချော့လိုက်ပါအောင်ဆိုတာမျိုးတွေပါကို့အတန်နဲ့လှုပ်ခိုင်းလို့ရတော့တော်တော်အဆင်ပြေတယ်ရှင့
်အဆင်မပြေတာတခုကကို့အိမ်မှာတုံးတဲ့အဲ့ဒီ Smart Home ဆက်ရဲ့စနစ်ကချိတ်ဆက်ခြင်းနဲ့ပစ္စည်းတွေရဲ့စနစ်တွေနဲ့ကိုက်မကက်ဆိုတာကိုထည့်တွေ့ရတဲ့အချက်ပြကျွန်တော်အိမ်မှာဆိုလို့ရှိရင် Amazon Echo ဆက်သုံးတော့ Smart မီးလုံးတို့ Smart အင်တော့တို့တက်မယ်ဆိုရင် Echo ဆက်နဲ့အဆင်ပြေပါမလားဆိုတာကိုအရင်ကြည့်နေရတယ
် Google Home ဆက်သုံးတဲ့သူတွေဆိုရင်လည်းသူတို့ရဲ့ Home စနစ်နဲ့ကိုက်ပါမလားကြည့်ရတယ် Apple ရဲ့ HomePod စနစ်သုံးသူတွေဆိုလို့ရှိရင်လေ HomeKit စနစ်နဲ့တွဲပြီးချိတ်ဆက်သုံးလို့ရမယ်ဆက်မျိုးရှားနေရတယ်။အဲဒါကြောင့်မလို့အခုဒီကုမ္ပဏီကြီး၃ခုပေါင်းပြီးတော့အားလုံးစံတစ်ခုထဲနဲ့ချိတ်ဆက်နိုင်မယ်စနစ်ကိုလုပ်ကြတော့မှာ
။ပြောရမယ်ဆိုရင် Amazon, Google နဲ့ Apple ဆိုတာ Smart ပစ္စည်းတွေနဲ့ Smart Assistant နည်းပညာပိုင်းမှာအကြီးအကျယ်ပြိုင်ဆိုင်ခဲ့ကြတဲ့ကုမ္ပဏီကြီး၃ခုပြ။သူတို့ရဲ့ Smart Home ဆက်တွေကိုသူ့ထက်ငါအပြိုင်ရောင်းရအောင်လို့ကြိုးစားခဲ့ကြတာ။အခုတော့ပေါင်းပြီးတော့ Connected Home over IP ဆိုပြီးတော့Smart ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားကြိုးမဲ့ဆက်သွယ်ချိတ်ဆက်တဲ့စံသစ်ကိုသတ်မှတ်ကြတော့မှာ
Amazon ရဲ့ Apple ရဲ့ Google ရဲ့အပြင် Zigbee ကြိုးမဲ့ဆက်သွယ်ရေးနည်းပညာထွင်တဲ့ Zigbee Alliance ကိုပေါင်းပြီးတော့မှ Connected Home over IP စီမံကိန်းကိုလုပ်နေကြတာပါ Internet Protocol ဆက်သွယ်ရေးစနစ်တစ်ခုတည်းပေါ်မှာအခြေခံပြီးတော့ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားဆက်သွယ်နိုင်မဲ့စံတစ်ခုကိုသတ်မှတ်မှာဖြစ်ပါတယ
် Smart ပစ္စည်းတွေအားလုံးကကိုယ့်ရဲ့တစ်ခုတည်းမှာကြိုးမဲ့ Internet ဆက်သွယ်ရေးစနစ်ကိုသုံးပြီးတော့တစ်ခုနဲ့တစ်ခုဆက်သွယ်ချိတ်ဆက်နေကြတာပါတချို့က Wi-Fi နဲ့ဆက်တယ်တချို့က Bluetooth နဲ့ဆက်တယ်ဗျအခုနောက်ပိုင်းအိမ်သုံး Smart ပစ္စည်းတွေဆိုရင် Zigbee ဒါမှမဟုတ် Zigbee ဆိုတဲ့ကြိုးမဲ့ဆက်သွယ်ရေးစနစ်တွေကိုသုံးပြီးတော့ချိတ်ဆက်ကြတယ်ဗျ Zigbee နဲ့ Zigbee စနစ်တွေကမီးယာသိပ်မလို့တဲ့ပစ္စည်းတွေ Bandwidth သိပ်မလို့တဲ့ပစ္စည်းတွေမှာသုံးကြတာဗျဥပမာဒီအိမ်လုံခြုံရေးအတွက်တက်တဲ့ Security Camera တို့မီးဖွင့်ပိတ်လုပ်ပေးတဲ့ Cloud တို့လိုက်ကဖွင့်ပိတ်လုပ်ပေးတဲ့ Cloud တို့လိုမျိုးမှာသုံးကြတာပါ
လွယ်လွယ်နားလည်အောင်ရှင်းပြရရင်တခြင်းနားထောင်တဲ့ speaker ကို Amazon Echo ဆက်ကလှမ်းပြီးတော့မှအတန်တိုးလိုက်ပါ၊ရှိုင်လိုက်ပါလို့ခိုင်းနိုင်အောင်လို့သူတို့အချင်းချင်းနားလည်နိုင်မယ့်ဘာသာစကားလိုတယ်လေ။ဒီနည်းပြောရင်တော့ဆော့ဆော့ကပြောတဲ့ကြိုးမဲ့ဆက်သွယ်ရေးစနစ်ပေါ့။အခုလောလောဆယ်မှာ Smart Home ဆက်တွေပေါ်မူတည်ပြီးတော့သူတို့သုံးတဲ့ဆက်သွယ်ရေးစနစ်တွေကလည်းကွဲနေတာ။အဲ့ဒါကိုစနစ်တစ်မျိုးတည်းဖြစ်အောင်လို့စံတတ်မှတ်ကြမှာဖြစ်ပါတယ်
။ဒီမှာတစ်ခုရှင်းအောင်ပြောစရာရှိပါတယ်။Smart ဆက်ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားချိတ်ဆက်မဲ့ကြိုးမဲ့ဆက်သွယ်ရေးစနစ်ကိုပဲတညီတညွတ်ထဲဖြစ်အောင်လို့ဆန်တက်မှတ်မှာဖြစ်ပြီးတော့အဲ့ဒီဆက်ထဲမှာပါတဲ့ feature တွေကိုဆန်တက်မှတ်မှာမဟုတ်ပါဘူး။အဲ့ဒါကြောင့်မလို့ Amazon Echo ဆက်ထဲမှာပါတဲ့ feature တွေက Google ရဲ့ဆက်ထဲမှာပါလာမှာမဟုတ်တလို့ပဲ Apple ရဲ့ HomePod ဆက်ထဲမှာလည်း Google Assistant ပါလာမှာမဟုတ်ပါဘူး
။အခုလိုမျိုး Connected Home over IP စနစ်တစ်ကိုတက်မှတ်နိုင်နေဆိုလို့ရှိရင်Smart ပစ္စည်းတွေထုတ်လုပ်နေကြသူတွေအတွက်တိတ်ကိုအဆင်ပြေသွားမှာအခုဆိုရင်တို့ကတို့ပစ္စည်းကိုဆက်မျိုးစုံနဲ့အန်ကိုက်သုံးနိုင်မဲ့စနစ်တွေကိုစူးစမ်းထွင်းနေရတယ်။စံတက်မှတ်နိုင်ပြီဆိုရင်တို့အတွက်တိတ်လွယ်သွားလိမ့်မယ်။နောက်ပစ္စည်းဝယ်တဲ့သူတွေအနေနဲ့လည်းကိုယ့်အိမ်မှာရှိမဲ့ဆက်နဲ့အဆင်ပြေပါမလားဆိုတာမျိုးစဉ်းစားနေစရာမလိုတော့ဘူး။ထုတ်တဲ့ကုမ္ပဏီမတူကြတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားချိတ်ဆက်တဲ့နေရာမှာလည်းပို့ပြီးတော့လွယ်သွားလိမ့်မယ်လေ။
စံတစ်ခုစနစ်တစ်ခုရဲ့ဖြစ်သွားတဲ့အတွက် Smart ပစ္စည်းထွင်ကြတဲ့ကုမ္ပဏီတွေအနေနဲ့ဘယ်စနစ်ကိုရွေးချယ်ကြမလဲဆိုတာတွက်နေစရာမလိုတဲ့အတွက်ပစ္စည်းအသစ်စမ်းတွေထွင်တဲ့ဘက်ပို့ပြီးတော့အာရုံစိုက်နိုင်မယ်။နောက် Smart Home နည်းပညာလောကအတွက်ပို့ပြီးတော့လမ်းတွေပွင့်သွားမယ်လို့ကြောင့်ရင်သူတွေကသုံးသပ်နေကြတယ်မဆွမ်းမော
စမတ်ဖုန်းပစ္စည်းတွေတစ်ခုနဲ့တစ်ခုဆက်သွယ်နိုင်ဖို့စနစ်သက်သတ်မှတ်နိုင်မယ်ဆိုလို့ရှိရင်အကြီးအကျယ်ပြောင်းလဲသွားမယ်ထဲမှာလုံခြုံရေးပိုင်းနဲ့ပါတယ်ကိုသားညုံရဲ့စနစ်အမျိုးမျိုးမဟုတ်တော့တဲ့အတွက်ကြောင့်မလို့ပစ္စည်းထွက်တဲ့လုပ်ငန်းတွေအတွက်လုံခြုံရေးဆန်ကိုလည်းသတ်သတ်မှတ်မှတ်ထားလိုက်ဖို့လွယ်သွားပြီလေ Connected Home Over IP စနစ်တက်ကအိမ်လုံခြုံရေးဘိုင်းပစ္စည်းတွေပေါ်မှာပထမအာရုံစိုက်ပြီးတော့သူတို့တီးထွင်မယ်လို့ဒီကြေညာချက်ထဲမှာတော့ပြောထားရခြင်း
Connected home လို့ပြောပြော smart home လို့ပြောပြောအိမ်သုံး smart ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့အပြန်အလှန်ဆက်သွယ်နိုင်ခိုင်းနိုင်တဲ့အတွက်ကျွန်တော်တို့လိုမျိုးသုံးသူတွေအတွက်တော့လွယ်ကူအဆင်ပြေပါတယ်အချိန်ကုန်တက်တာတယ်အဲ့ဒါကြောင့်မလို့လည်းနှစ်ခု2020မှာ smart အိမ်သုံးပစ္စည်းတွေကပို့ပြီးတော့လူသုံးများလိမ့်မယ်လို့ကျွမ်းကျင်သူတွေကခန့်မှန်းထားကြတာပါအ
ဲ့ဒါကြောင့်လည်း smart home set ဈေးကွက်ထဲမှာဒီလောလောဆယ်ထိတ်တန့်နေရာယူထားကြတဲ့ Amazon Echo, Google Home နဲ့Apple HomePod set တွေအားလုံးချိတ်ဆက်တဲ့စနစ်စတစ်ခုတည်းဖြစ်အောင်ပေါင်းပြီးလုပ်ကြရမယ်ဆိုတဲ့သတင်းက2019ခုနှစ်အတွက်ထူးခြားတဲ့နည်းပညာသတင်းကြီးတစ်ခုဖြစ်ခဲ့တာပါ Amazon, Apple, Google နဲ့ Zigbee Alliance တို့ပေါင်းပြီးတော့တည်ထွင်မဲ့စနစ်တွေက Smart Home နည်းပညာပိုင်းမှာလက်ရှိကျုံနေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်မယ်လို့လည်းမျှော်လင့်နေကြပါတယ်ရှင်